2012ခုနှစ်အတွက်မြမရုပ်ရှင်အကောင်းဆုံးအကယ်ဒမီဆုပေးပွဲမှာလက်ပံဇာတ်ကားနဲ့ဥဇာတ်ကားတို့ကလွှမ်းမိုးခဲ့တာပါဒီနှစ်အကယ်ဒမီပေးပွဲမှာဆိုလို့ရှိရင်ဝါနုတဲ့တရုတ်ဆောင်နေတာမက73နှစ်ကြာမပေးပဲထားခဲ့တဲ့ကလေးတရုတ်ဆောင်စုကပေးအပ်ချီးမြှင့်ခဲ့တာဖြစ်ပါတယ်အပြည့်စုံကတော့အကယ်ဒမီပေးပွဲကိုစောင့်ကြည့်ပြီးတော့သတင်းယူနေတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2013ခုနှစ်ဒီဇင်ဘာလမှာကျင်းပခဲ့တဲ့2012ခုနှစ်အတွက်အကောင်းဆုံးရုပ်ရှင်အကယ်ဒမီဆုပေးပွဲအခမ်းအနားဟာအရင်နှစ်တွေနဲ့မတူဘဲနဲ့ခန်းခန်းနားနားကျင်းပခဲ့တာပါရုပ်ရှင်ဆိုတာဟာအနုပညာစီးပွားရေးနဲ့နည်းပညာတွေပေါင်းစပ်ပြီးတော့ရှင်ပြိုင်နိုင်စွမ်းရှိရှိနဲ့နောက်ပိုင်းမှာနိုင်ငံရေးကြီးနှိမ့်နှံမှုတွေကိုပါဖိတ်ခေါ်နိုင်အောင်ကြိုးစားပါလို့ပြည်ချိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကရန်ကုန်မြို့မှာကျင်းပခဲ့တဲ့ဆုပေးပွဲအခမ်းအနားမှာပြောခဲ့ပါတယ
်ဆုလွယ်နတ်လွယ်ထုတ်လွှင့်မှုများဟာပြည်ရင်းပြည်ပဈေးကွက်များမှာရရှိရှင်းတတ်နိုင်တဲ့စီးပွားရေးလုပ်ငန်းတစ်ခုမဖြစ်နိုင်ဘူးဆိုတာလူတိုင်းသိကြပါတယ်ဒါကြောင့်အနာဂတ်ကာလမှာကျွန်တော်တို့ရှင်ပြိုင်နိုင်စွာရှိဖို့အတွက်ဆိုရင်အနုပညာရှင်များနဲ့တသည့်ပညာရှင်များအနေနဲ့ရုပ်ရှင်လုပ်ငန်းနယ်ပယ်တွင်းတို့ပြည်တွင်းပြည်ပမှရင်းနှီးမြှုပ်နှံသူများဝင်ရောက်လာအောင်ပုံမဆက်ဆောင်စည်းရုံးသွားနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်အနေနဲ့သင်ပြလိုပါတယ
်။အကယ်ဒမီတမိုင်းမှာရှာရှာပါပါပေးလေးရှိတဲ့ကလေးပြုတ်ဆောင်စုကတော့စသုံးနှစ်အကြာမှာပဲ2012ခုနှစ်စုပေးပွဲမှာပြန်ပြီးပေးခဲ့တာကိုလည်းတွေ့ရပါတယ်။စုရခဲ့တဲ့ရုံရုံကကလေးပြုတ်ဆောင်စုနဲ့အကယ်ဒမီရခဲ့တာဟာပြည်သက်ရဲ့အားပေးမှုကြောင့်ဖြစ်တယ်လို့သူမကပြောပါတယ်
။ဟုတ်တယ်မင်းကြီးနဲ့အခုလိုဒီစုရရှိဖို့ပန်းဆိုင်ခွင့်ရတာဟာပြည်သက်ကြီးရဲ့ရာခိုင်နှုန်းနဲ့အများကြီးပါတယ်လို့တမိယုံကြည်ပါတယ်။လုံးငယ်ရတော်များခဲ့ရမှာတမိအတွက်ကလေးဆောင်စုနဲ့ထိုက်တယ်ဆိုတော့မျှော်လင့်ပြီးတော့ဆုတောင်းပေးခဲ့ကြရဲပြည်သက်ကြီးအားလုံးကတမိရှင်နဲ့လည်းကျေးဇူးတင်ပါတယ်ရင်းထဲမှာအမြဲတမ်းသိမ်းထားပါမယ်လို့ပြောချင်ပါတယ်ရှင်ဟုတ
်အမျိုးသားတရုတ်ဆောင်စုကတော့ပြည်သက်အများမျှော်လင့်ထားတဲ့ပြည်သူကရရှိခဲ့ပြီးတော့ဒုတိယကြိမ်ရရှိခဲ့တဲ့အကယ်ဒမီဖြစ်ပေမဲ့သူ့အနေနဲ့ရင်ခုန်နေရဆဲဖြစ်တယ်လို့လည်းသူကပြောပါတယ
်ကျွန်တော်အရန်ရင်ခုန်ပါတယ်ကျွန်တော်ပထမတစ်ကြိမ်ရတဲ့ဒီကြိမ်ဘာလို့လဲမသိဘူးအရန်ကိုရင်ခုန်ပါတယ်ကျွန်တော်လက်ပံအဖွဲ့သားတွေအားလုံးအတွက်လည်းအရန်ကိုရင်ခုန်ပါတယ်အခုညှော်မှန်းမထားပေမဲ့ဒီစုရလိုက်တဲ့အတွက်လည်းအရန်ကိုဝမ်းသာပါတယ်အဲ့တော့တနိုင်ငံလုံးမှာဒီ TV ဖန်သားပြင်ပေါ်ကနေပြီးတော့အားပေးနေကြတဲ့ပြည်သက်တွေအားလုံးကိုအရန်ကိုကျေးဇူးတင်ပါတယ်ဟု
တ်အမျိုးသမီးဇက်ဆောင်စုကတော့ဝိုင်းရင်မင်းသမီးကြီးတွေအကယ်ဒမီစီးရင်ပေါက်နေတဲ့ကြားကဝိုင်းရင်တယောက်ဆောင်မဟုတ်တဲ့ဖူးဖွေးကစခုခဲ့တာပါပထမဆုံးအကယ်ဒမီစုဖြစ်လို့မမျှော်လင့်မဲ့ရရှိခဲ့တဲ့စုတစုဖြစ်တယ်လို့ခံယူထားတဲ့အကြောင်းကိုလည်းဖူးဖွေးကပြောပါတယ
်ဟုတ်ဒီကားကိုဖွေးငငယ်နင်းနေကြရိုက်ထားတာပါအဲ့ဒီအချိန်မှာတရုတ်ဆောင်အစ်စ်ပါဖူးရီကိုမှလည်းမသိသေးဘူးပေါ့နော်ကိုဝမ်းကအကုန်လုံးအသင်ပေးပါတယ်ဒီကာရိုက်တာရဲ့ဟိုပုံစံဝင်အောင်လို့ပေါ့နော်အဲ့ဒီအချိန်မှာတော့အစ်စ်တယောက်ရဲ့ခံယူချက်ကဒီလူပညာချစ်တယ်ယူသွတ်တယ်အဲ့ဒီစိတ်တစ်ခုရဲ့နယ်ဒီကောက်ရိုက်ခဲ့ရပါပေါ့နော်အကယ်ဒမီပါလေလူမျိုးမှန်းပြီးရိုက်ခဲ့ရမှာမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးကိုယ့်ရဲ့ပထမအဦးဆုံးနဲ့အရင်ကြိုးစားခဲ့တဲ့ကာမှာအကယ်ဒမီရတဲ့အတွက်
ရန်ဝန်သာပါ2012ခုနှစ်အကယ်ဒမီစုပေးပွဲအခမ်းအနားမှာရုပ်ရှင်နဲ့ပတ်သက်တဲ့အတတ်ပညာစုတွေကိုတော့အတန်နဲ့ပတ်သက်ပြီးကရန်ရုပ်ရှင်အလှရုပ်ရှင်ဇာတ်ကားနဲ့ဥတိုနီလင်းတေးဂီတာအကောင်းဆုံးစုကိုတော့မွေကန်ထိုက်စေဇာတ်ကားနဲ့ဂီတာမှုဝင်းကိုအကောင်းဆုံးရုပ်ရှင်တီးဖြတ်မှုစုကိုတော့ဥဇာတ်ကားနဲ့ဥဇော်မင်းဟန်သာမြေအကောင်းဆုံးဓာတ်ပုံစုကိုတော့ကရန်အလှဇာတ်ကားနဲ့ဥအောင်ကိုလက်တို့ကရရှိသွားခဲ့တာပါအကယ်ဒမီအတွက်အဓိကအရေးပါတဲ့တရုတ်ဆောင်စုနဲ့ဒါရိုက်တာစုတွေကိုတော့တိမ်မင်းသမီးရဲ့ဒဏ္ဍာရီဇာတ်ကားနဲ့ကလေးတရုတ်ဆောင်စုကိုယွန်းယွန်းအမျိုးသမီးဇက်ဖို့စုကတော့ဥဇက်ကားနဲ့ချောရနာအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကတော့လက်ပံဇက်ကားနဲ့ဖွေးဖွေးအကောင်းဆုံးဒါရိုက်တာစုကတော့ဥဇက်ကားနဲ့ကိုဇော်အာယုံဦးတို့ကရရှိခဲ့ပါတယ်ဒီနေ့2012ခုနှစ်အတွက်အကယ်ဒမီစုပေးပွဲမှာတော့အကောင်းဆုံးဇက်ကားစုနဲ့အမျိုးသားဇက်ဖို့တရုတ်ဆောင်စုကတော့ချီးမြှင့်ခဲ့ခြင်းမရှိပါဘူးခင်ဗျာ